ကမ္ဘောဒီးယားနိုင်ငံမှာဆနေနေ့ကပြုလုပ်တဲ့အာဆီယံဂျပန်ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအာဆီယံအတွက်ဖြင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာတန်1100နဲ့ညီမျှရတဲ့ဂျပန်ယန်ငွေ295ဘီလီယံပေးမယ်လို့ပြောကြားလိုက်ပါတယ
်။日本はASEAN 包括的復興枠組みを支持しており、
ASEAN နိုင်ငံတွေစီးပွားရေးကြံပြီးနလန်ထူလာစေဖို့အကူအညီပေးတဲ့အနေနဲ့ ASEAN အလုံးစုံပြန်လည်တည်ဆောက်ရေးမူပေါင်းဆိုင်ရာ CRF အတွက်ရန်ငွေ295ဘီလီယံချိတ်ငွေချထားပေးမှာဖြစ်ကြောင်းပြောတော်တာပါ။ကမ္ဘာတော်ကိုဗစ်ရောဂါကြောင့်ကျဆင်းတဲ့စီးပွားရေးပြန်ပြီးနလန်ထူဖို့လုပ်နေချိန်မှာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့တဲ့နောက်လုံစားစီးနဲ့စားတောက်ကုန်ဈေးတွေထိုးတက်လာတော့ကြောင့်အခက်ကြုံနေရတာကိုအထောက်အကူဖြစ်ဖို့ပေးရတာလို့ပြောပါတယ်။ဂျပန်နဲ့အာဆီယံဆက်ဆံရေးကလာမယ့်နှစ်မှာအနှစ်90ပြည့်မှာဖြစ်ပြီးတော့ဂျပန်ရဲ့ Indo-Pacific ဒေသအတွက်ကအာဆီယံတက်ပါကူညီထောက်ပံ့မှုတွေပေးမယ်လို့လည်းဝန်ကြီးချုပ်ကရှိတာကထပ်လောင်းပြောဆိုလိုက်ပါတယ်။လာမယ့်နှစ်2023ဒီဇင်ဘာမှာအာဆီယံဂျပန်ဆက်ဆံရေး290ပြည့်အထိမ်းအမှတ်ဂုဏ်ပြုတဲ့အထူးအစည်းအဝေးချက်ကိုတိုကျိုမှာကျင်းပခြင်းလို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။